မြန်မာစစ်အာဏာသိမ်းပြီးကျူးလွန်ခံနေရတဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုတိုင်ကြားကြဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းစစ်ဆေးမှုရန်တရာ IIMM ကအများပြည်သူကိုကန့်လန့်တောင်းဆိုတာဟာအထူးအရေးပါပြီးတော့နောက်ပိုင်းတရားစွဲဆိုဖို့အတွက်ထိရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မြန်မာနိုင်ငံထဲကိုဒီကုလအဖွဲ့မသွားနိုင်ခင်မှာထိရောက်တဲ့အထောက်အထားမျိုးကိုလုံလုံခြုံခြုံနဲ့ပေးပို့နိုင်ဖို့ကအရေးကြီးပြီးတော့နောက်တစ်ချိန်မှာခုံရုံးတင်ဖို့လက်ရှိ CRPH လွှတ်တော်ကိုစားပြုကော်မတီခန့်ပြီးတဲ့အစိုးရကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုဝင်းမင်းကပြောပြပေးပါရှင်။
ဟုတ်ကဲ့မြန်မာနိုင်ငံမှာအရင်ကျူးလွန်ခဲ့တဲ့အကြီးမားဆုံးလူခွင့်ရချုပ်ဖောက်မှုတွေစုဆောင်းဖို့ကုလသမဂ္ဂကနေ2018ခုနှစ်မှာဖွဲ့ပေးခဲ့တဲ့ DIIMM WIWM လို့လည်းခေါ်တဲ့အဖွဲ့အနေနဲ့အခု February 1ရက်စစ်အာဏာသိမ်းပြီးပြစ်ခတ်နေနေမှုတွေအပေါ်လဲစောင့်ကြည့်မှတ်တမ်းယူနေတာကအရေးပါတယ်လို့ရှေ့ပြေးတန်ဖွဲ့အကြံပေးဖို့ဖွဲ့ကထမက်ခင်အောင်မကဆိုပါတယ
်လက်ရှိတတိုင်းပြည်လုံးကြုံနေရတဲ့အကြမ်းဖက်ခံနေရချိန်မှာအခုလိုမျိုးကုလသမဂ္ဂဖွဲ့ပေးလိုက်တဲ့ဒီစုံစမ်းစစ်ဆေးရနေရရှိတဲ့ဟာအရန်ကောင်းတယ်ကုဒီအာနာလူစေအုပ်စုကနေပြီးတော့မှသူတို့အကြမ်းဖက်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေလုပ်နေတဲ့ဥစ္စာဟာ crimes against humanity လို့ခေါ်တဲ့ဒီလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်သွားပြီးပြည်တွင်းဥပဒေနဲ့ကိုင်လို့ရတဲ့ကိစ္စတွေလည်းမဟုတ်တော့ဘူးဒါနိုင်ငံတကာရာဇဝတ်မှုချိုးဖောက်တာဖြစ်တယ
်ဒီ WIWM အဖွဲ့အကြောင်းအနိကလေ့လာထားတဲ့မက်ခေအပြင် Harvard တက္ကသိုလ်ဥပဒေကျောင်းကမြမရေးဆယ်စုနှစ်တွင်နဲ့ချီလေ့လာလုပ်ဆောင်လာခဲ့တဲ့ပါမောခတိုင်လာဂျီယန်နီလီကလည်းဒီလွတ်လပ်တဲ့ကုလစုံစမ်းရေးအဖွဲ့အနေနဲ့ချက်ချင်းအရေးယူနိုင်တာမျိုးမဟုတ်ပေမဲ့နောက်ပိုင်းခုံရုံးတင်နိုင်ခြင်းအတွက်အရေးပါတာတွေစုဆောင်းပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ
် I think their existence is very important because evidence is often
ဒီဖွဲ့ရှိထားမှုကရန်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့အချိန်ကြာလာလေဒီထောက်ထားတွေကပျောက်ဆုံးသွားနိုင်တယ်မို့ပါနောက်တစ်ဆင့်အတွက်ဘယ်ခုံရုံးမှာတင်မယ်ဘယ်လိုတရားစွဲနိုင်မယ်ဆိုတာကလည်းဒီထောက်ထားတွေရဲ့ခိုင်လုံအားကောင်းမှုပေါ်မှာမူတည်နေတာမို့အရေးပါပါတယ
်ပမခဂျီယန်နီနီကမခင်အုံမာကပါလုံးလုံးကျုံကျုံဆက်သွယ်နိုင်ဖို့အတွက် DIIMM အဖွဲ့ရဲ့ website internet ဆိုင်မနာ iimm.un.org မှာပြောထားတာကနေဆက်သွယ်လို့လည်းရနိုင်တယ်ဒါမှမဟုတ် NGO အဖွဲ့တွေအထူးသဖြင့်လူခွေရဲ့မှတ်တမ်းတင်တဲ့အဖွဲ့တွေကိုအကူအညီတောင်းနိုင်တယ်ပြီးရင်တော့ဒီအထောက်အထားတွေကိုဖျက်ပစ်လိုက်ဖို့အရေးကြီးတယ်လို့ဆိုကြပါတယ် DIIMM အဖွဲ့ internet ဆိုင်မနာမှာလုံးကျုံအောင် signal internet ဖုန်းကို download လုပ်ပြီးနံပါတ်နိုင်ငံကုတ်41Telephone number 06-691-1238 +41-76-691-1208 go. ဒါမှမဟုတ်ရင် protonmail mountain741@protonmail.com MOUNTAIN mountain 741@protonmail.com ကို email ပို့ဖို့မှားထားပါတယ်နောက်မြန်မာနိုင်ငံမှာတရားမျှတမှုရာရေးမကြာခင်ကအထိ6နှစ်ကျော်အနီးကပ်လွတ်ဆောင်ခဲ့ပြီးအာရှဒေသတွင်ဥပဒေအရကျွမ်းကျင်သူဩစတြေးလျခြေဆိုင်ရှင်နေကက်လင်းရိုက်ဂါကလည်းထိရောက်တဲ့အချက်အလက်မျိုးဖြစ်အောင်ကြောက်ယူသင်ပွန်ကိုရှင်းပြပါတယ်
Not only evidence of what has happened lots of people have evidence of what
ဘာဖြစ်ခဲ့တယ်ရင်ဆိုတာယူတာမဟုတ်ပါဘူးဘာဖြစ်ခဲ့တယ်ဆိုတာတသက်ကလူတိုင်းသိလေးရှိပါတယ်ဒါလည်းအရေးကြီးပါတယ်နောက်အရေးကြီးတာကဒီစစ်အုပ်စုအတွင်းကတည်င်းမှာဘသူကအမိန်ပေးတာလဲဘယ်လိုမျိုးအမိန်ပေးစနစ်အစစ်အစင်ကိုကြော်ဖြတ်လာတာလဲဘာတွေပြင်ဆင်ခဲ့လဲဒီတည်င်းမျိုးကတာဝန်ရှိတဲ့သူတွေကိုတရားကြောင်းအရနောက်ဆုံးမှအရေးယူနိုင်ဖို့ပါအရေးကြီးပါတယ်ရှင်ဒါပေမဲ့ဒီလိုအချက်တွေကအတွင်းမှာမို့ရဖို့ခက်တာသိပါတယ်ဒါပေမဲ့သူတို့ကပေါ်ပေါ်ထင်ထင်အကြမ်းဖက်နေတာဆိုတော့တိထားနိုင်တဲ့ဒီအောက်ခြေလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆွေမျိုးမိတ်ဆွေတွေကနေလည်းရနိုင်ပါတယ်နောက်အခု CDM လုပ်နေတဲ့အစိုးရဝန်ထမ်းတွေစီကလည်းရနိုင်ပါတယ
်ဒီထိရောက်တဲ့ကောက်ယူပုံအတွက်မခင်အုံမာကလည်းပုံမှန်ကိုခံစားရတာတသက်ကောက်ယူတာမဟုတ်ပဲကျူးလွန်သူဘသူဘဝဆိုတာအသေးစိတ်ပါရအောင်ကြိုးပမ်းပြီးနောက်အရေးပါတဲ့ကြည်စံခွန်အထောက်အထားကိုလည်းဆက်ရှင်းပြပါတယ်ဒါအပြင်ရှင်းနေရက်ကာကလည်းနောက်အရေးပါတဲ့ကောက်ယူပုံမျိုးကို
particularly important to look at details of things like
what they say you bought to အရေးကြီးတာကလည်းဘလို့လက်နဲ့တွေသုံးခဲ့တဲ့စစ်တပ်အရာရှိတွေရောပါနေခဲ့လားဘယ်တက်နံပါတ်ကလည်းရဲဝတ်စုံဝတ်ထားပေးမယ်လဲရဲအစ်စ်မဟုတ်ပဲနဲ့စစ်သားတွေဖြစ်နေလားစတဲ့အဲ့လိုအချက်အသေးစိတ်မျိုးကိုလည်းအထောက်အထားဖြစ်စုနိုင်ရအရန်ကိုထိရောက်မှာပါ
ဒီနေရာမှာလုံခြုံရေးတပ်တွေအတွက်လည်းပမော့ခ GN နေက
security forces if you are told to
လူမျိုးတပ်ဖွဲ့တွေအနေနဲ့အရက်သားတွေကိုပစ်ဖို့အမိန်ပေးခံရရင်ဒါကတရားဥပဒေနဲ့မညီတဲ့အမိန်ပါမလိုက်နာလို့ရပါတယ်နိုင်ငံတကာဥပဒေမှာပါပါတယ်ဒါပေမဲ့မလိုက်နာခဲ့ရင်ကိုယ်လုံခြုံရေးအတွက်တော့ထိခိုက်သွားနိုင်တာပေါ့ ဒါပေမဲ့ IIMM အဖွဲ့ကတော့အခုလိုတရားဥပဒေနဲ့မညီတဲ့အမိန်မျိုးလက်ခံရရင်သူတို့စီပို့ပေးနိုင်ကြောင်းလည်းပြောထားပါတယ်။
ဒါအပြင်မခင်အုံမကလည်းနောက်တရားစွဲနိုင်ရေးအတွက်လုံခြုံရေးကောင်စီကနေတရုတ်နဲ့ရုရှားကြောင့် ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလွှဲမပေးရင်တော့အခု CRPH အစိုးရကကြိုးပမ်းနိုင်ဖို့ကို
Acting Government ပေါ့နော်ဒုသမရဦးမန်းဝင်းခိုင်တန်းနောက်တစ်ဆင့်အနေနဲ့ ICC ခုံရုံးမှာကြည့်ပေးနိုင်ဖို့အတွက်ရောမစာချုပ်ကိုလက်မှတ်ထိုးချင်ပါတယ်လက်မှတ်ထိုးပါမယ်ဆိုတဲ့ဥစ္စာမျိုးသာလုံနိုင်တယ်ဆိုလို့ရှိရင်တော့အာလန်းတော်တော်တွေ့သွားမယ်
တကယ်တော့မြန်မာနိုင်ငံရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့မဆိုင်သူတွေပါတနက်နဲ့ဖြစ်ခံရတည်ချီလာကြရချိန်မှာကုလသမဂ္ဂရဲ့ဒီလုပ်ငန်းစဉ်ကိုဝိုင်းကူပေးဖို့ American တန်ယုံပြင်အခြားနိုင်ငံတကာအစိုးရအဖွဲ့တွေအဖွဲ့အစည်းတွေကပါဝိုင်းဝန်းထောက်ခံပေးလာနေပါတယ်ခင်ဗျ